မြန်မာပြည်ပြည်ရေးဝန်ကြီးဗိုလ်မှူးချုပ်ကျော်ဆန်းကအစိုးရကိုရန်ကုန်ကနေမြောက်ဘက်မိုင်200ကျော်ဝေးတဲ့အုတ်ချုပ်ရည်မျိုးတော်သည့်ပြည်မနာကိုရွှေပြောင်းနေကြောင်းတရားဝင်ကြေညာလိုက်ပါတယ်ဒီကနေ့တနင်္လာနေ့မှာရန်ကုန်မြို့မှာဇင်းစာရှင်လင်းပွဲပြုလုပ်ရမှာပြည်မနာကိုမျိုးတော်သည့်အဖြစ်ရွေးချယ်တာဟာပြည်မနာဟာဗိုလ်ချက်ကြာကြာပြီးမြန်မာနိုင်ငံရဲ့ဗေဒိသကိုမဆိုအလျင်မြန်ရောက်ရှိနိုင်ကြောင်းဗိုလ်မှူးချုပ်ကျော်ဆန်းကပြောပါတယ်အမဆေဆိုးရအရေးပါတဲ့ဝန်ကြီးဌာနတွေကိုရန်ကုန်မြို့တော်ရဲ့မြောက်ဘက်တောင်ထူတတ်တဲ့လူသူမနည်းတဲ့နေရာကိုပြန်လည်နေရာချထားနေတာကိုဒီကနေ့တင်းတင်းလာနေမှာလဲဆက်လက်ပြုလုပ်နေပါတယ်။ဒါမဲ့လားအနေငယ်အတွင်းအစိုးရဌာနအတော်များများကိုပြည်မနာဒေသကိုရှေ့ပြောင်းလိုက်မယ်လို့ယူဆရပါတယ်။လုံမားတွေကိုသူတို့ကိုသတိပေးခြင်း never လွန်းတယ်လို့နိုင်ငံခြားဇင်းတောက်တွေကိုလုံမားတွေကပြောပြပါတယ်။မြန်မာနိုင်ငံကိုအုပ်စိုးနေတဲ့ဗိုလ်ချုပ်ကြီးတွေဟာပုံမလုံကျုံတဲ့ဌာနချုပ်ကိုလူလားပုံရတယ်လို့လုံကျုံရေးဆိုင်ရာဆန်းစစ်လေ့လာသူတွေကပြောပါတယ်။သူတို့ကရန်ကုန်ကအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်နေတဲ့အမေရိကန်နိုင်ငံကဝင်ရောက်တိုက်ခိုက်မှာကိုကြောက်ရွံ့နေတယ်လို့ဆန်းစစ်လေ့လာသူတွေကပြောပါတယ်။ရန်ကုန်မြို့တော်ကနေမိုင်200လောက်ဝေးတဲ့ပြင်မနာမြို့ဟာဒုတိယကမ္ဘာစစ်ကြီးအတွင်းဂျပန်တပ်တွေကိုခုခံစဉ်ကမြန်မာတော်လှန်ရေးစစ်ဌာနချုပ်လည်းဖြစ်ခဲ့ပါတယ်။နေရာထိုင်ခင်းအတော်များများဟာမပြည့်စုံသေးကြောင်းအမှုရမ်းတွေနေထိုင်ဖို့အိမ်တွေတောင်မရှိသေးကြောင်းပြပြောင်းနေပြီဖြစ်တဲ့အလုပ်သမားတွေကိုကိုကပြီး AFP ဈင်းမှာပေါ်ပြထားပါတယ်